မြန်မာစစ်တပ်တပ်ဆိုးရှည်စုံနဲ့ဝင်ဝင်ရန်လမ်းတွေကိုဖျက်တောက်ပြီးမြန်မာစစ်အာဏာရှင်ကိုနိုင်ငံတကာကနေဖိအားပေးချဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကရင်ဂျာဒုက္ခတဲ့စစ်ကောင်ကိုတရင်တပတ်ကြားတောက်ရောက်ခဲ့တဲ့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာကုလအထူးကိုယ်စားလှယ် Tom Andrews ကတင်းငွေနဲ့ဒက်ကာကတရင်စာရှင်းလင်းပွဲမှာပြောပါတယ်
။ The international community can also do a lot more to bring pressure to bear on Myanmar.
မြန်မာ့နိုင်ငံတကာတိုင်းဝန်ကလည်းဖိအားအတော်များများပေးနိုင်တယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်လဲဆိုတော့မင်းအွန်လိုင်းကအတော်ကြီးတဲ့သူ့စစ်တပ်အတွက်တိတ်ကြွစင်တဲ့သူဖြစ်တယ်လို့တကယ်လည်းကြီးမားတဲ့သူ့စစ်တပ်တက်ဆိုးရှည်စေဖို့အတွက်ထောက်ပံ့ငွေကအတော်လိုတဲ့အတွက်ဒီဝင်ရွေးလမ်းတွေကိုနိုင်ငံတကာတိုင်းဝန်ကလည်းဆန်းစစ်ပြီးဒီစစ်အာဏာရှင်နဲ့ဆိုးရတဲ့သူ့ကျူးလွန်မှုတွေဆက်ပြီးမလုံခံအောင်တားဆီးနိုင်တယ်လို့ထင်ကြောင်းပြောသွားတာပါ။နိုင်ငံတကာတိုင်းဝန်ရင်းနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပြီးကောင်းတဲ့မိဖက်ထောင်လုပ်ပြီးဝင်ကြပြတနာအဖြေဆိုင်ရမှာမြန်မာစစ်တပ်ကိုဖိအားပေးဖို့လည်းပန်ကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရဟာရိုဟင်ဂျာဒုက္ခသည်တပ်သားချော်လောက်ကိုလက်ခံထားရတာဖြစ်ပါတယ်။ရိုဟင်ဂျာအသုံးလုံးကိုလက်မခံတဲ့မြန်မာအစိုးရဟာဒုက္ခသည်တွေကိုစီစစ်ပြီးလက်ခံမယ်လို့ပြောထားပေမဲ့ကုလီတော်မလုပ်နိုင်သေးပါဘူး။ခုလသူကိုလည်း Tom Andrews ဟာဒီဇင်ဘာ23ရက်နေ့19ရက်နေ့ဒီဘင်္ဂလားဒေ့ရှ်နဲ့ Caucasus ဘဇာကဒုက္ခသည်စခန်းတွေအပြင်ရိုဟင်ဂျာ2000လောက်ရောက်နေပြီဖြစ်တဲ့ဘာစင်ချာကျွန်းကဒုက္ခသည်စခန်းကိုသွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။